မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ13ရက်အင်္ဂါနေ့ညနေ6:00ခန်းနဲ့9:00အထိအစီအစဉ်တွေကို line to meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါရှင်။ဒီမှာခင်ဗျတွေ့ပါ။မွတ်စလင်အများစု6နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုထဲပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုဟန်တာဖို့နောက်ထပ်ဖက်ဒရယ်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီကနေ့ဆွေးနွေးလွှတ်တော်မှာမိန့်ခွန်းပြောကြားတာမှာတော့မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းကိုအကြက်တဝင်းရှင်းလင်းပြောဆိုသွားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသင်ကြီးထိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနှားဆင်ကြရမယ့်သတင်းလှော်တွေထဲမှာတော့
အလုံးဟာတစ်ချိန်တစ်ခါမှာတော့ငင်းကြိုင်းရခြင်းဟာငါတို့အလုံးအတွက်အကျိုးရှိတယ်။ငင်းကြိုင်းမရခြင်းဟာငါတို့တယောက်မှအတွက်အကျိုးမရှိဘူးဆိုတာလက်ခံတဲ့အခြေအနေရောက်သွားမှာ
မြန်မာငြိမ်းချမ်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေတင်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူရခိုင်ကမ်းရိုးတန်းဒေသမိုးလေဝသအခြေအနေတခါပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းချက်ဒုတိယပိုင်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမကင်ဖြူထွေးနဲ့မသိန်ကြီးထိုက်တို့ပြောပြပေးပါမယ်ရှင်
မွတ်စလင်အများစု6နိုင်ငံကပြည်သူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုဟန်တာဖို့နောက်ထပ်ဒီဖက်ဒရယ်တရားရုံးတစ်ခုကမဲခွဲဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့မတ်လ2ရက်နေ့ကသမ္မတထရမ့်ချမှတ်ခဲ့တဲ့ခီးသွွာလာမှုတွေယာယီကန့်သက်မိတ်ဟာသမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုဘောင်ကျော်လှုပ်ဆောင်တာဖြစ်တယ်လို့ဆိုပြီးတော့ဆန်ဖရန်စစ္စကိုမြို့ကအမတ်ကိုယူကန်တရားရုံးကနေဒီအမိန့်ကိုတနင်္လာနေ့တုန်းကတခဲနဲ့ဆုံးဖြတ်လိုက်ကြပါ1952ခုနှစ်လူဝင်မှုနဲ့နိုင်ငံသားဖြစ်မှုဆိုင်ရာအဥပဒေမှာသမ္မတအနေနဲ့အမေရိကန်ပြည်ထောင်စုထဲဝင်ရောက်လာသူတွေကိုထိန်းချုပ်ဖို့နဲ့နိုင်ငံရေးလုံခြုံရေးကိုကာကွယ်ဖို့လုံခြုံရေးကိုအများပြားပေးထားပေမဲ့လို့သမ္မတတယောက်တည်းကလှုပ်ချင်တာကိုတော့လှုပ်လို့မရဘူးလို့တရားသူကြီးသုံးစလုံးကဆုံးဖြတ်လိုက်ကြပါသမ္မတရဲ့အမိန့်ကိုမေရီလန်းပြည်နယ်တရားသူကြီးကစိုင်းထားဖို့ဆုံးဖြတ်ခဲ့တဲ့အပေါ်မှာဗာဂျီးနီးယားပြည်နယ်အခြေစိုက်အမတ်လေးယူကန်တရားရုံးကလည်းဒီဆိုင်းငံ့မှုအတည်ဖြစ်တဲ့အကြောင်းကိုပြီးခဲ့တဲ့မေလ25ရက်နေ့တုန်းကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အခုဒီတနင်္လာနေ့ကဆုံးဖြတ်ချက်ကလည်းဒါကိုထပ်မံအတည်ပြုလိုက်တာပါသမ္မတရဲ့အမိန့်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူမဲဆွဲပြောဆိုခဲ့တာတွေကိုအတိုင်းပဲဒီမွတ်စလင်တွေကိုခွဲခြားပိတ်ပင်တဲ့အမိန့်ဖြစ်တယ်လို့ဆိုပြီးတော့ဒီအမတ်လေးအယူကန်တရားရုံးကကြေညာချက်ထုတ်ပြန်ချပါတယ်။ဒါပေမဲ့ဒီအခုအမတ်လေးအယူကန်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမွတ်စလင်6နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ရက်90ကန့်သက်တဲ့အပိုင်းကိုသာဆိုင်းငံ့တာဖြစ်ပါတယ်ရှင်
။အမေရိကန်ရှင်းနေချုပ် Jeff Sessions ကဒီကနေ့အင်ကာနေမှာလွှတ်တော်ရှင်းမောက်ထွက်ဆိုဖို့ရှိပါတယ်။အထက်လွှတ်တော်ကော်မတီရှင်းမောက်မှာတော့ရှင်းနေချုပ် Sessions အနေနဲ့ရုရှားတန်အမတ်နဲ့အဆက်အသွယ်နောက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲကိုယာရုကထုတ်တဲ့ကိစ္စမှာပါဝင်ပတ်သက်မှုတို့နဲ့ပတ်သက်ပြီးမေးမြန်းခံရမယ့်အနေအထားရှိနေပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကျန်းမာပွဲကတော့ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်မွေနှောက်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲမတိုင်ခင်လပိုင်းအလိုမှာရုရှားတန်မတ်ဆာဂေးကီလီယန်နဲ့နှစ်ကြိမ်တိုင်စကားပြောဆိုခဲ့တာကိုဝန်ခံခဲ့ပြီးတဲ့နောက်မှာတော့ FBI ရဲ့ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာဝင်မပါတော့ဘူးလို့ရှင်းနေချုပ် Sessions ကပြီးခဲ့တဲ့မတ်လမှာပြောဆိုခဲ့တာပါ။ရွေးကောက်ပွဲစည်းရုံးရေးကာလအတွင်းရုရှားတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလရှင်းနေချုပ်အဖြစ်အတည်ပြုကြားနာပွဲမှာJeff Sessions ကပြောဆိုခဲ့တာပါ Jeff Sessions ရဲ့ဆွေးနွေးပြောဆိုမှုတွေကအထက်လွှတ်တော်အမတ်တဦးအနေနဲ့ဆောင်ရွက်ချက်သားဖြစ်တယ်လို့တရားရေးဌာနကပြောပါတယ်ထုတ်ပယ်ခံခဲ့ရတဲ့ FBI ညွှန်ကြားမှုဟောင်း James Comey ကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှကြားနာမှုအပြီးသတင်းတပတ်လောက်အတွင်းမှာပဲရှင်းနေချုပ် Session ကိုကြားနာစစ်ဆေးမှာဖြစ်ပါတယ်ရှင်
ရုရှားနိုင်ငံဘော်တန်ကက်ပိတ်ဆို့မှုတွေတွင်းမြစ်ချမှတ်မဲ့ဥပဒေတရက်ကိုအမေရိကန်အထက်လွှတ်တော်အမတ်ချူကတနင်္လာနေ့တုန်းကသဘောတူလိုက်ကြပါတယ်။ဒီဥပဒေထဲမှာတော့လက်ရှိချမှတ်ထားတဲ့တန်ကက်အရေးယူမှုတွေကိုသမ္မတအင်ဖြူတော်ကဆိုင်းငံ့ဒါမှမဟုတ်ရုပ်သိမ်းတာလုပ်ခဲ့မယ်ဆိုရင်ကွန်ဂရက်လွှတ်တော်ကဂျာကိုပြန်လည်သုံးသပ်ခွင့်လည်းထည့်သွင်းထားပါတယ်။ပါတီနှစ်စလုံးကပုံကိုယ်ပြီးပါဝင်တဲ့ဒီသဘောတူညီချက်ဟာအီရန်ဘော်တန်ကက်ပိတ်ဆို့မှုတွေချမှတ်ဖို့စဉ်းစားနေတဲ့အထက်လွှတ်တော်မှာဒီဥပဒေပြင်ဆင်ချက်တရက်အဖြစ်နဲ့မူကြမ်းထွက်လာတာဖြစ်ပါတယ်။ဒီမူကြမ်းကိုအထက်လွှတ်တော်တရက်လုံးကအခိုင်အမာထောက်ခံအတည်ပြုလိုက်မယ်လို့မျှော်လင့်ရပြီးတော့အဲ့ဒီနောက်အောက်လွှတ်တော်ကပါအတည်ပြုပြီးရင်တော့သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုပေးရမှာဖြစ်ပါတယ်။အခုပြင်ဆင်ချက်ထဲမှာတော့ရုရှားအစိုးရကဒီခရိုင်းမီးယားနဲ့ယူကရိန်းရဲ့နယ်မြေအချုပ်အခြာပိုင်ဆိုင်မှုကိုချိုးဖောက်တာနောက်မျက်နှာပြောင်တိုက်ပြီးတော့စိုက်ဘာတိုက်ခိုက်မှုတွေလုပ်နေတာအမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တာတွေအပြင်ဆီးရီးယားရေးမှာဆက်လက်ရန်လိုနေတဲ့လုပ်ရက်တွေကြောင့်ရုရှားအစိုးရအပေါ်ကိုတန်ခတ်ပိတ်ဆို့မှုတွေကိုတွန်းမြစ်ချပတ်ဖို့ပါဝင်တဲ့အကြောင်းအထက်လွှတ်တော်ဗန်နဲ့ငွေကြေးရေးဆိုင်ရာကော်မတီက Republican နဲ့ Democratic ခေါင်းဆောင်တွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
ပီတင်ထွေထွေရွေးကောက်ပွဲမှာအနာရကွန်ဆာဗေးတစ်ပါတီကလွှတ်တော်မှာအများစုအနေအထားဆုံးရှုံးခဲ့ပြီးတဲ့နောက် EU တဲကနှုတ်ထွက်ဖို့ Brexit ဆွေးနွေးမှုတွေကြာရင် EU နဲ့ဆက်ပြီးနီးကပ်တဲ့ဆက်ဆံရေးထားနိုင်အောင်ဆွေးနွေးညှိနှိုင်းဖို့ဗီတင်ထိတ်တန့်စည်းဝါးရေးလုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်။ဗီတင်အတွက်အကြီးဆုံးကုန်သွယ်ပွဲဖြစ်တဲ့ EU ရဲ့ဈေးကွက်ကိုအခုလက်ရှိရရှိထားတဲ့ကုန်သွယ်ရေးအခွင့်အလမ်းတွေအတိုင်းဆက်ပြီးရရှိသွားနိုင်ဖို့အရေးကြီးတယ်လို့စည်းဝါးရေးလုပ်ငန်းရှင်တွေအတွက်စည်းရုံးဆောင်ရွက်ပေးနေတဲ့ Institute of Directors က Stephen Martinတဲ့ကပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ရွေးကောက်ပွဲမှာဘဲပါတီကမှလွှတ်တော်မှအမတ်နေရအများစုအနိုင်မရခဲ့သလိုကွန်ဆာဗေးတစ်ပါတီကလည်းညွန်ပေါင်းအစိုးရဖွဲ့ဖို့ကြိုးစားနေရစေအခြေအနေကြောင့်ဗီတိန်စီးပွားရေးနှိမ့်ွက်မဲ့အလားအလာတွေပြသနေပါတယ်နိုင်ငံရေးမရေရာမှုနဲ့ Brexit အခြေအနေကြောင့်လုပ်ငန်းတွေအပေါ်ယုံကြည်မှုကျဆင်းနေတာဖြစ်တယ်လို့ကုမ္ပဏီအကြီးအကဲတွေကစစ်တမ်းတစ်ခုထဲမှာပြောဆိုထားပါတယ်ရှင်
ဒီရအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုတင်ပြပေးနေပါရရှင်။ဆွီဒင်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်လွှတ်တော်မှာမိန့်ခွန်းပြောကြားပါရယ်။မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုသူကအကြံဝင်ရှင်းလင်းပြောသွားပါရယ်
။ We are working for reconciliation, not for condemnation. We never condemned the military regime.under which we had to struggle for so long
မြို့သားပြည်လေတင်းမြည်ကြီးအတွက်ကျမတို့လှုပ်ဆောင်နေတာပါပြစ်တင်ရှုံချဖို့မဟုတ်ပါဘူးကျမတို့ရုန်းကန်ခဲ့တဲ့ကာလတလျှောက်လုံးမှာလည်းစစ်အစိုးရကိုဘယ်တော့မှမရှုံချခဲ့ပါဘူးသူတို့နဲ့ပြည်လေတင်းမြတ်တာကိုကျမတို့လိုလားပါတယ်ကျမတို့အတိုက်ခံနေရမှာရှိခဲ့ခြင်းပြည်လေတင်းမြည်ကြီးကြိုးပမ်းခဲ့ခြင်းတုန်းကနဲ့မတူပဲအခုဒီကျမတို့ရဲ့ဒီမူဝါဒကိုလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာတန်အံ့တော်ဖြစ်ကြတဲ့သူတွေရှိသလိုသိပ်ပြီးတော့မကျေနပ်ကြတဲ့သူတွေလည်းရှိပါတယ်ရန်သူဟောင်းနဲ့ပြည်လေမတင်မြတ်တင်ဘူးလို့ယူဆကြတဲ့သူတွေရှိပါတယ်ဒါပေမဲ့ရန်သူနဲ့ပြည်လေတင်းမြတ်ကြီးမလုပ်ဘူးဆိုရင်ကျမတို့နိုင်ငံတစ်ခုအနေနဲ့ရှေ့ကိုဘယ်လိုဆက်ကြမှာလဲလူသားတို့တည်းရဲ့အနေနဲ့ဘယ်လိုရှေ့ဆက်ကြမှာလဲဒါကြောင့်ကျမတို့ကတော့ပြည်လေတင်းမြတ်ကြီးဟာကျမတို့တိုင်းပြည်အနာဂတ်အတွက်ဖြစ်နိုင်တဲ့ကိစ္စတစ်ခုဆိုတာထက်မဖြစ်မနေလုပ်ကိုလုပ်ရမယ်လို့ယုံကြည်တဲ့ကျမတို့ရဲ့မူဝါဒအတိုင်းအခိုင်အမာဆက်လက်အကောင့်ထဲပေါ်ဖို့လှုပ်ဆောင်နေတာဖြစ်ပါတယ်လို့ဆိုပြီးတော့ဒေါက်ဆန်းစုကြည်ကပြောသွားခဲ့တာပါ NLD ပါတီအနေနဲ့ဒီဒီမိုကရေစီနှိကျမဖြစ်သေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းဆက်လက်ကြိုးပမ်းနေတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်ရခိုင်ပြည်နယ်အတွင်းပြည်ပခါနဲ့ပတ်သက်လို့လေတဟတိုင်းပြည်အတွင်းကလူနည်းစုလူမှုအတိုင်းဝိုင်းနှစ်ခုအကြားမှာဖြစ်နေတဲ့ပြဿနာဖြစ်တဲ့ဆိုတဲ့အကြောင်းနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာဒီလူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလုံခြုံမှုပေးဖို့အရေးကြီးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်ဥက္ကဋ္ဌဥဘန်အာလင်းရဲ့ဖိတ်ကြားချက်နဲ့လွှတ်တော်မှာမိန့်ခွန်းပြောကြားခဲ့တာပါ။သူရဲ့ဒီနှစ်ရက်ကြာခီးစဉ်အတွင်းမှာတော့ဆွီဒင်ဝန်ကြီးချုပ်နောက်ဆွီဒင်နိုင်ငံသားရေးဝန်ကြီးEU ရေးရာနဲ့ကုန်သွယ်ရေးဝန်ကြီးနောက်နိုင်ငံတကာဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးနဲ့ရာသီဥတုဆိုင်ရာဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့ဆွီဒင်ရောက်မြန်မာပြည်သူပြည်သားတွေနဲ့လည်းတွေ့ဆုံခဲ့ပါရဲ့ရှင်
။အမေရိကန်မြို့သားဘတ်စကတ်ဘောအသင်း NBA ကစားသမားအကျော်မော်ဒန်နစ်ရော့မန်ရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်ကမြောက်ကိုရီးယားမှာဖန်ခံထားတဲ့အမေရိကန်တအူလွတ်မြောက်လာရေးအတွက်အခွင့်အလမ်းဖြစ်နိုင်တယ်လို့စိုးရိမ်စရာတွေလည်းရှိနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။ပျုံယမ်းမြို့တော်ကိုအသွာဘေးချင်းလေစိတ်ကိုအရောက်မှာရော့ဒ်မန်ကသူ့အနေနဲ့တကားတစ်ချက်ကိုဖွင့်ဖို့ကြိုးစားနေတာလို့သတင်းတောက်တွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်လို့လည်းတခုခုလုပ်ပေးနိုင်မယ်လို့ယူဆတဲ့အကြောင်းဘေးချင်းလေစိတ်မှာသတင်းတောက်တွေရဲ့အမိကိုဖြေကြားခဲ့ပါတယ်။လက်ရှိမှာမြောက်ကိုရီးယားနိုင်ငံအတွင်းအမေရိကန်နိုင်ငံသား၄ဦးဖမ်းဆီးခံထားရတာဖြစ်ပါတယ်။ဘတ်စကတ်ဘောကစားသမားဟောင်းရော့ဒ်မန်ကအရက်သားတဦးအနေနဲ့မြောက်ကိုရီးယားကိုကိုယ်ရေးကိုယ်တိုင်ခီးစဉ်တွားရောက်တာလို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကလည်းတိုကျိုမြို့တော်မှာအတည်ပြုပြောပါတယ်။ခီးရင်းစီအဆင်ပြေပါစေလို့ဆုတောင်းတဲ့အကြောင်းဒါပေမဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်မြောက်ကိုရီးယားကိုခီးမသွားကြဖို့အစိုးရကသတိပေးချက်ထုတ်ထားတယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။
အားရစစ်သွေးကြွအဖွဲ့နဲ့ဆက်ဆက်နေတဲ့ AMAC သတင်းဌာနကဒီအင်တာနက်ပေါ်ကနေဗီဒီယိုဖိုင်တစ်ခုကိုတင်းလာနေတော့ကဖြန့်ဝေလိုက်ကြမှာဖိလစ်ပိုင်နိုင်ငံတောင်ပိုင်းမြို့တစ်ခုမှာတိုက်ခိုက်နေကြတဲ့အားရစစ်သွေးကြွတွေကိုပြသထားပါတယ်။မာရာဝီမြို့မှာပောက်ကွဲမှုပြင်းအားကြီးတဲ့လက်နက်တွေကိုသုံးပြီးတော့တိုက်ခိုက်နေကြတဲ့စစ်သွေးကြွတွေနဲ့ AMAC သတင်းဌာနရဲ့အဆိုအရဒီစစ်သွေးကြွတွေဖမ်းထားတဲ့ခရီးယံဘာသာဝင်တွေလို့ဆိုတဲ့အရသားတချို့ကိုပါဒီဗီဒီယိုဖိုင်ထဲမှာတွေ့ရပါတယ်။ဖိလစ်ပိုင်နိုင်ငံမာရာဝီမြို့ရဲ့20ရာခိုင်နှုန်းကိုအစ္စလာမစ်စစ်သွေးကြွတွေကထိန်းချုပ်ထားတာပါ။ တရင်သုံးဘက်ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မြို့ရဲ့သုံးပုံနှစ်ပုံကျော်ကို IS တိုက်ခိုက်ရေးအဖွဲ့တွေကထိုးပေါက်နေရယူထားတဲ့အကြောင်း IS ဖွဲ့ကကြွေးကြော်ထားတဲ့အပေါ်မှာဖိလစ်ပိုင်ထိပ်တန်းဗိုလ်ချုပ်ကြီးတူကတော့ညှင်းဆန်ထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မိုးကြီးပြီးမြေပြိုရာကြောင့်အနည်းဆုံး43ဦးသေဆုံးရပါတယ်။နိုင်ငံအရှိတောင်ပိုင်းကကုန်းပြင်ဒေသတွေမှာရှာဖွေကယ်ဆယ်ရေးဆက်လက်လှုပ်ဆောင်နေတာနဲ့အတူသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့အင်ကာနီမှာသတိပေးထားပါတယ်။မနေ့တနင်္လာနေ့ကစပြီးမိုးရွာခဲ့ပြီးတဲ့နောက်မြေပြိုပြီးအိမ်တွေကိုဖုံးလွှမ်းကုန်တာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမကင်ပြူထူနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ဒေါ်အောင်ဆန်းစုကြည်ဆွေးနွေးနိုင်ငံကီးစဉ်အကြောင်းနဲ့အရင်စပါမယ်ရှင်ဆွေဒီနိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရားဝင်အလဲအပတ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကငြိမ်းချမ်းရေးဖြစ်စဉ်ဟာမလွယ်ကူကြောင်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပြည်သူအားလုံးကဝိုင်းဝန်းပါဝင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းဒေသဆန်တော်ချင်းတနင်္လာနေ့ကဆွေဒီနိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ဒေါက်အောင်ဆန်းစုကြည်ဟာဆွေဒီဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့နဲ့လည်းတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာတနင်္လာနေ့ကဆွီဒင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာမလွယ်ကူတဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိအောင်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်တော့မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အလားတူပဲဆွီဒင်နိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုဝင်တွေနဲ့သူမတဲခိုတဲ့စတော့ခ홈မြို့က Grand Hotel မှာပြုလုပ်တဲ့တွေ့ဆုံပွဲမှာလည်းတရောက်လာတဲ့ပြည်သက်ထဲကမြန်မာနိုင်ငံညဉ့်ညဉ့်ဖြစ်စဉ်နဲ့ပတ်သက်လို့မေးထားတဲ့မေးခွန်းကိုပြန်လည်ဖြေကြရမှာညဉ့်ညဉ့်ဖြစ်စဉ်ကမလွယ်ကူတဲ့အကြောင်းကိုအခုလိုထပ်မံပြောကြားခဲ့ပါတယ
်ညဉ့်ညဉ့်ဖြစ်စဉ်ဆိုတော့ဘယ်တော့မှမလွယ်ဘူးတခြားနိုင်ငံတွေရဲ့ညဉ့်ညဉ့်ဖြစ်စဉ်ကြီးကြည့်လိုက်ပါတခြားကမ္ဘာပေါ်မှာအခုပေါ့နော်ကမ္ဘာခေတ်သမိုင်းကိုကြည့်လိုက်ပါရှေ့တုန်းကသမိုင်းပြန်မကြည့်ပါနဲ့ခေတ်သမိုင်းမှာဆိုရင်အနာမေကြီးဆိုလို့ရှိရင်တချို့တောင်အာဖရိကနိုင်ငံကြီးနော်ပြီးတော့တောင်အာဖရိကနဲ့တော့ချစ်တောင်အမေရိကနိုင်ငံကြီးနော်ပြီးတော့မြောက်အိုင်လန်စသဖြင့်ပေါ့နော်အဲ့ဒီနိုင်ငံတွေကိုကြည့်လိုက်လို့ရှိလို့ရှိရင်ပြည်တွင်းစဉ်ငင်းဖို့အတွက်ငင်းချင်ရရဖို့အတွက်ဆိုတော့တော်တော်ကိုလုပ်ရတယ်။ဒီပေါင်းများစွာကြာတယ်။ဆယ်စုနှစ်နဲ့ကြာတယ်။ဟိုရှေ့တိုးလိုက်နောက်ဆိုးလိုက်လူတက်မှုရှိလိုက်ဆိုးရွားမှုရှိလိုက်တိတ်တော့တင်းကြီးခါတယ်တိတ်တော့ဆိတ်ရှိရတယ်တိတ်မရှိရတယ်။အဲ့တော့အလုံးဟာတစ်ချိန်တစ်ခါမှာတော့ငင်းချင်ရရခြင်းဟာငါတို့အလုံးအတွက်အကျိုးရှိတယ်ငင်းကြဲမရခြင်းဟာငါတို့တယောက်မှအတွက်အကျိုးရှိဘူးဆိုတာလက်ခံတဲ့အခြေအနေရောက်သွားမှဒီငင်းကြဲကိစ္စဟာပြီးမြောက်တာပါ
မြန်မာနိုင်ငံရဲ့ညဉ့်ညိုင်းဖြစ်စဉ်မှာပြည်သူတွေကိုယ်တိုင်ပါဝင်လှုပ်ဆောင်ကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့ပါတယ
်ညဉ့်ညိုင်းဖြစ်စဉ်တွေမှာသူဖြင့်ကျမတို့နိုင်ငံမှာဆိုလို့ရှိရင်ဟိုအုပ်စုတွေတော်တော်များတယ်တခြားနိုင်ငံတွေကတော့မများဘူးเนาะအခြားကျမတို့နိုင်ငံမှာဆိုညဉ့်ညိုင်းရောက်ဖို့ဆိုတာဟာလက်နဲ့ကိုင်တိုင်းသားများများနဲ့ကျမတို့အညီနိုင်ပြီးလုပ်နေရတာတခြားနိုင်ငံတွေမှာဆိုရင်အများကြီးငင်းများရောက်တော့အလုံးစုံတစ်ခွင့်တစ်ခွဲတောင်ပဲညီရတာအဲ့တော့ဘယ်တော့အကောင့်ထဲပေါ်မှာလဲဆိုတာဟိုကျမတို့တေချာမပြောနိုင်ကျမတို့တော့အများဆုံးကောင့်ထဲပေါ်ကျင်တာပေါ့အဲ့ဒီလိုအများဆုံးကောင့်ထဲပေါ်ဖို့ဆိုတာပြည်သူပြည်သားတွေကအလုံးဝိုင်းဝန်းပြီးတော့ကူညီရတယ်အလုံးကငင်းချိုင်းဘက်ကိုတွန်းပေါ်ရတယ်ဒီငင်းချိုင်းထဲမှာပေါင်းနေတဲ့အစုအဖွဲ့တွေကိုငင်းကြဲဘက်ကိုတွန်းပေါ်ရတယ်။ငင်းကြဲဖြစ်စေမဲ့ခြေလှမ်းတွေကိုလှမ်းဖို့အားပေးရတယ်။ငင်းကြဲမဖြစ်စေမဲ့ခြေလှမ်းတွေလှမ်းဖို့ဟာကိုဒါကိုတားဆီးရတယ်။ဒါကိုမကြိုက်ကြောင်းကိုပြည်သူပြည်သားတွေကတိတိကျကျပြောရတယ်။ငင်းကြဲမရရင်ကျင်းအောင်ဘလူအတွက်အကျိုးရှိတယ်။တကယ်ကိုမမကံကံလုပ်နေတဲ့လူတွေအတွက်ဘာမှအကျိုးမရှိနိုင်ဘူး။အဲ့တော့ပြည်သူပြည်သားတွေကျွန်တော်ဟိုဒီမိုကရေစီအတွက်ကျွန်တော်တို့ဟုတ်ဆက်လို့နေတော့ကျိုးပန်းနေတော့ခဏခဏတချို့အမီးတယ်ဒီမိုကရေစီပြန်တော့ရမယ်အဲ့တော့ကျမအမြဲပဲပြန်ဖြေတယ်ကိုပြန်ပြီးဒီမိုကရေစီရောက်တော့တယ်ကိုဘယ်လောက်ရလုံနေသလဲကိုဘယ်လောက်ရနေလုံနေသလဲဆိုတာပေါ်မှာအခြေခံပြီးတော့ဘယ်တော့ဒီမိုကရေစီရမယ်ဆိုတာကိုတွက်လိုက်တော့ကိုဘာမှမလုပ်နေလို့ရှင်ကြားရတော့မှမဟုတ်ဘူးလို့တွက်ကျမအဲ့လိုပဲဖြေပြီးရှင်ညဉ့်ညိုင်းနဲ့ပတ်သက်လို့ကျမဒီလိုပဲမြေပြန်ဖြေခြင်းတယ
်ကွန်ဆန်ဟာအမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌပါသူကတိုင်းပြည်ရဲ့စစ်မှန်တဲ့အာဏာဟာအစိုးရအဖွဲ့အကြီးအကဲလက်ထက်မှာမရှိတဲ့အတွက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အခုလောက်ကြံ့ကြာပြီးခရီးမရောက်နိုင်ဖြစ်နေတာလို့သုံးသပ်ပါတယ်
အကြောင်းရင်းကတော့အများကြီးရှိပေမဲ့ တခုကတိုင်းပြည်ကောင်းဆောင်ကလည်းပေါ်အာဏာမရှိနေလို့ပြဿနာတခုပါဒီနေ့တိုင်းပြည်ကိုထိန်းချုပ်နိုင်တဲ့အာဏာတခုကတတ်မတော်မှာရှိနေခြင်းဖြစ်နေလို့ဖြစ်ရတဲ့အကြောင်းပါနောက်ကိုစားပြုမှုပေါ့ကျွန်တော်တိုင်းရင်းသားတွေဆိုရောကိုစားပြုမှုနဲ့ပတ်သက်မှလည်းတကယ်ကိုစားပြုတဲ့လူဘယ်သူလဲပဲတခြားကျွန်တော်အစိုးရဆိုပေမဲ့တကယ်အာဏာရက်ကိုကိုစားပြုနေတဲ့ဘယ်သူကကိုစားပြုနေတာဟာလဲဆိုတော့အဲ့ဒါရှိသေးတာပါဒေါ်ဆန်းစုကြည်ကတော့တိုင်းရင်းဒီပြည်သူလူထုတွေထပ်မံပါဝင်ဖို့အရေးကြီးတဲ့ခန္ဓာပြောပါတယ်အဲ့ဒါကိုကျွန်တော်ကတော့တခုကတော့အမြင်သဘောထားနဲ့ပြောတော့တိုင်းဒီပြည်သူလူထုကဘသူ့ကိုရွေးချယ်ခဲ့လဲပေါ့နော်သူတို့ကိုစားပြုဖို့အတွက်ဘာလို့ဆိုတော့လွန်ခဲ့တဲ့ဒီခက်အများကြီးပေါ့နော်လွန်ခဲ့တဲ့နှစ်တွေအများကြီးပါ88ဖြစ်ဖြစ်ပြီး96ဖြစ်ဖြစ်ချွေးဝါရောင်ဖြစ်ဖြစ်ဒီနောက်ဆုံးရွေးကောက်ပွဲကာလမှာရောလူတွေကတကယ်ကိုကြောက်ကြောက်နဲ့ကိုမဲပေးခဲ့တာဗျတကယ်အင်တိုက်အားတိုက်တတိရှိရှိမဲပေးခဲ့ဒီ mandate တခုကိုတော်စုအနေဖြင့်တော့တော်ဆောင်စုကြီးက NLD အစိုးရဖြစ်ဖြစ်နော်ဒီဟာကိုတကယ်အလေးနဲ့နဲ့တို့ဒီဟာကိုအတုံးချပြီးမှတမတော်ကိုပြောင်းလဲအောင်လုပ်တင်ပါတယ
်ပြည်ပရောက်မြန်မာနိုင်ငံသားတွေပြည်တော်ပြန်ခွင့်ရရှိရေးငြိမ်းချမ်းရေးဆွေးနွေးမှုမှာအမျိုးသမီးတွေပါဝင်နိုင်ရေးစတဲ့ကိစ္စရပ်တွေကိုလည်းတော်ဆောင်စုကြီးကမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့အချိန်မှာပြောကြခဲ့ပြီးဆွီဒင်ဝန်ကြီးချုပ်စတီဖန်လိုဗီယန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှဆုံးဖြတ်ချက်ချပြီးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းတာဟာရခိုင်ဒေသအတွင်းအခြေအနေကိုပိုပြီးဆိုးဝါးစေနိုင်တာကြောင့်မြန်မာအစိုးရကဒါကိုလက်မခံတာဖြစ်ကြောင်းသတင်းတောက်တွေအမေးကိုဒေါ်ဆန်းစုကြည်ကပြန်လည်ဖြေကြားခဲ့ပါတယ်ဒေါ်ဆန်းစုကြည်ဟာဒေသဆန်တော်ချိန်ညနေပိုင်းမှာတော့ဆွီဒင်နိုင်ငံအိုလော့ဖ်ပန်မီမိုရီယယ်ဖန်ကချီးမြှင့်တဲ့အိုလော့ဖ်ပန်စုကိုလက်ခံရယူခဲ့ပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုတွေကိုဂုဏ်ပြုတဲ့အနေနဲ့2005ခုနှစ်မှာဒီစုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒေသဆန်တော်ချိန်အင်ကာနေ့ဒီကနေ့မှာဆွီဒင်လွတ်တော်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ။
ရရှိမှုပြတနစ်ကျော်တက်တန်းရှိလာပြီဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်ဒေါ်ဆန်းစုကြည်ကတော့ဒီတနစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက်ခိုက်မှာပြောပါတယ်ဝေဖန်သူတွေပြောနေကြသလိုတိုးတက်ပြောင်းလဲမှုတွေမတွေ့ရတာဘာကြောင့်လို့ယူဆပါသလဲဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာပါဝင်ဆွေးနွေးမိမြလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမဲ့သရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
နောက်နောက်ရီကြမှာထုတ်လွှင့်မဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။ VOA မြန်မာပိုင်းအင်ကာနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့တွေ့ဆုံမြင်းမြန်ကျဲဒုတိယပိုင်းကိုတင်ဆက်ပေးပါမယ်ရှင်။NLD ပါတီအစိုးရတာဝန်ယူလာတာတနှစ်ကျော်ကာလအတွင်းနိုင်ငံပေါ်မူဝါဒနဲ့စီမံခန့်ခွဲမှုအားနည်းမှုတွေရှိနေတယ်လို့စီးပွားရေးနဲ့ကုန်သွယ်ရေးပိုင်းမှာတိုးတက်လာမှုမရှိဘူးလို့တချိန်ကအာဏာကိုင်ခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဝေဖန်နေပါတယ်။အများပြည်သူရဲ့လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ကြံ့ခိုင်ရေးပါတီကထောက်ပြပါတယ်။ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးနဲ့ VOA သတင်းတော်မမေခတွေ့ဆုံမေးမြန်းချက်ဒုတိယပိုင်းထဲမှာဦးတန်းထေးကအခုလိုစပြောပါတယ်ရှင်။
လက်ရှိအနာဘတ်ဒီအစိုးရဖြစ်လာတဲ့တနေ့ကျော်သွားပါပါတီအနာရလာအောင်အစိုးရဖွင့်နိုင်အောင်ပြည်သူလူထုကမဲပေးလိုက်တာအာဒီလူတွေတက်လာရင်တော့တို့လိုချင်တဲ့အကောင့်တွေတော့ဖြစ်လာတော့မှာပဲစီးပွားရေးတွေပြည်လည်လာတော့မယ်ဟဲ့လားလူခွင့်ရေးတွေတိုးပြီးရလာလိမ့်မယ်ဒီမိုကရေစီတွေရှင်သန်လာလိမ့်မယ်ဒီလိုအမျှော်လင့်ကြီးမျှော်လင့်ကြတယ်လေကျွန်တော်ဆိုရင်ဒီလောက်အကြာကြီးအတိုက်ခံလုပ်ထားတော့အကယ်၍ဟဲ့လားရေကောက်ဘွေးရလက်ကြောင့်အနိုင်ရှုံးတစ်ခုခုများဖြစ်လာခဲ့လို့ရှင်အစင်းနဲ့ကောက်လုတ်ဖို့စီမံချက်တွေပလန်တွေအကုန်လုံးဟာအသင့် ready made ရှိထားပြီးသားလို့ကျွန်တော်ထင်ခဲ့တာ။ဒါမဲ့ဒီတနှစ်ကျော်ကာလတုန်းမှာကြည့်လိုက်တဲ့အခါကျတော့ဩ25နှစ်တိတိဒါတွေလုတ်ခဲ့တာဟာအာဏာရဖို့အတွက်ပဲအဓိကထားပါလား။တကယ်အုပ်ချုပ်ရေးထဲထဲဝင်ဝင်ကိုလုတ်ရတော့မယ်ဆိုတဲ့အချိန်မှာအသင့်ဖြစ်အောင်ဘာစီမံမှုမှမရှိပါလားလို့ပဲတွေ့တယ်။ကျွန်တော်တို့မဟုတ်ဘူးဒါတော့ပြည်သူလူထုအကုန်လုံးတို့သိပါလိမ့်မယ်။still controversial ဖြစ်နေတဲ့ issue အများကြီး ရှိပါတယ်ခုနမန်တိုင်သုံးရက်နဲ့ပါတီနဲ့အဲ့ဒါကလည်းပဲတွေးရောရှက်တယ်ဖြစ်နေတာတွေ့တကယ်တော့အခြေခံဥပဒေကိုကြမ်းခဲ့သူကင်ပြီးတော့ဒါကြီးကိုကင်ပြီးတစ္ဆာပြုတ်ပြီးတော့ဝင်လာတဲ့ပုံကိုရာဒီဥပဒေကိုလေးစားလိုက်မှာကိုတောင်းရှိတယ်မပြေမချင်းအစားထိုးနိုင်မချင်းအာနာဒီတွေကာလပတ်လုံးဟာအဲ့ဒီဟာကိုဖောက်ဖျက်လို့မရဘူးဖောက်ဖျက်ဥပဒေဖောက်ဖျက်တာပဲခုနလိုဟလားပြောင်းရခင်းတဲ့ဖွံ့ဖြိုးရေးပါတီကိုအချိန်တုန်းကငွေကြေးကိစ္စတွေနိုင်ငံပိုင်ကိစ္စတွေလက်ညှိုးထိုးနေတဲ့အချိန်မှာဒီနေ့ရွက်ကောက်ပွဲကာလကြီးတားမြစ်ထားတဲ့အချိန်မှာကိုနိုင်ငံပိုင်မီဒီယာကနေပြီးတော့ပါတီလိုင်းကိုထောင်ပြီးတော့ TV ကနေမင်းကောင်းပြောသွားတာတတ်မှတ်ထားတဲ့ဥပဒေစီမံစည်းကမ်းတွေနဲ့ညီညွတ်ရလားပြောစရာအများကြီးပဲ
အဲ့တော့လက်ရှိလူမှုရေးကဏ္ဍပိုင်းမှာကော
လူမှုရေးလို့ပြောရင်ကျုပ်ဝင်တယ်အများကြီးပဲပြန်ကြမှာရေးလည်းပါတယ်ပညာရေးလည်းပါတယ်ဟုတ်လားအဲ့ဒီ issue အများကြီးဟာမေးရင်ကျွန်တော်တဦးချင်းနေနဲ့ပြောရရင်ကျွန်တော်တို့ရဲ့မြန်မာ value တွေဟာစနစ်တကျဖြိုချဖျက်ဆီးခြင်းတော့ခံရပြီလားလို့တန်တရားဝင်လောက်တဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တင်ပြချင်ပါခလေးတွေရဲ့ပညာရေးမှာဒီနေ့အမျိုးမျိုးလက်တက်ဆန်းနေတဲ့ကိစ္စတွေရှိတယ်ခလေးတွေရဲ့မကြွယ်မဖြစ်သေးတဲ့ level မှာဒီလိမ်မှုကိစ္စတွေပညာပေးဖို့ဆိုတာမြမယဉ်ကျေးမှုနဲ့ဟလာကျွန်တော်တို့ရဲ့အစဉ်အလာလက်ခံထားတဲ့ဟိုရင်းနေနဲ့ဒလိထုံတန်းနေနဲ့တိတ်သဟဇတ်တမဖြစ်သေးတဲ့ကိစ္စတွေကိုလုပ်ဖို့ဒီနေ့စိုင်းပြင်းနေတာရှိတယ်။ဘာဖြစ်လို့ဒီလောက်အရေးတကြီးလုပ်ဖို့လိုနေသလဲ။ဘာအတွက်လဲ။ဒီနေ့ဘာတွေကိုကျွန်တော်တို့ကပုံလူကူးပြီးတော့လိုက်လုပ်ဖို့အကြောင်းရှိတယ်လဲ။ဘာရည်ရွယ်ချက်နဲ့လုပ်ကြလဲ။ပြန်ပြီးတော့ကျွန်တော်တို့ဝေဖန်ဆန်းစစ်ဖို့ဒီအတိုင်းပြည်ရဲ့ဒီနေ့အခြေအနေဟာမြေကြီးတိုက်စားပြီးတော့တီအီပြူနေတဲ့ကမ်းမမှာရက်နေတဲ့လူတို့ဖြစ်နေတယ်။လူတွေရဲ့နေတူကလုံညုံရင်းလည်းပါ။အဲ့ဒီလုံညုံရင်းတစ်နှစ်ကျော်ကာလအတွင်းမှာကောင်းလာသလားဆိုးလာသလားလူတိုင်းသိနေတဲ့ကိစ္စပါ။ပြည်သူလူထုကြားတဲ့ဒီနေ့ရောက်လာတဲ့မျက်နှာစိမ့်နေတဲ့ကိစ္စဟာအရေးကြီးခိုင်တွေ့ရမယ်။အမျိုးသားရေးတာဝန်တရားဖြစ်နေပြီ။ဖြစ်နေပြီ။ချင်းချောက်မှုကြီးဖြစ်နေပြီ။ဒါကိုကာကွယ်ဖို့ဟာအခုချက်ချင်းလုပ်မှရမယ်။နိုင်ငံသားမဟုတ်သောပုဂ္ဂိုလ်များအလျင်အမြန်ရောက်လာတဲ့နယ်ပတ်သက်လို့လည်းပဲကျွန်တော်တို့ရှိပြီးသား82ဥပဒေကိုရဲတနင်းခိုင်လေ
နောက်ဆုံးအနေနဲ့စီးပွားရေးဖိုင်းနဲ့ပတ်သက်ပြီးတော့ဘာများပြောချင်လဲရှင
်စီးပွားရေးပြောလို့ရှင်ခင်ဗျာပြီးခဲ့တဲ့ကျွန်တော်တို့အစိုးရကာလမှာကျွန်တော်တို့ရဲ့ GDP growth rate က 3.3% တနည်းအတွင်းမှာ 6.5 လာအဲ့လိုတောင်ကြာသွားပြီဒီနေ့ကုန်သွယ်မှု balance ကိုကြည့်လို့ရှင်2023ကတန်း90ကျော်ပဲ trade deficit ဖြစ်တယ်အခု9500ကျော်တယ်စီးပွားရေးကိုတကယ်နားလည်ပြီးတော့တကယ်ကိုမူဝါဒတွေပြပြသားသားချပြီးလုပ်မှအချိန်ကာလတစ်ခုမှာအချိန်ပေးရသေးတယ်အဲ့ဒါကိုဒီနေ့ကိုထင်တဲ့ဟလာစိတ်ခံစားချက်နဲ့ဟိုကဖျက်လိုက်ဒီဟာပြပလိုက်သွားလုပ်ရင်ဒီဒဏ်ကတိုက်ပြရပခံမှာစိတ်ထင်ရဟိုကရဒီဟာရအာနာပိုင်ကအာနာရှိတိုင်းလုပ်တဲ့ဥစ္စာတွေဟို trust ပျောက်ဆုံးသွားတာဒီအချိန်နှစ်ပေါင်းများစွာပြန်တည်ဆောက်ယူရလိမ့်မယ်ဒီဒဏ်ကိုဒီနေ့လူတွေခံရလိမ့်မယ်
ကျန်းခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီအကူထဦးတန်းထင်းနဲ့ VOA သတင်းတောက်မမေခတွေ့ဆုံမြင်းမြန်းတဲ့ဒုတိယပိုင်းကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်လက်ပြီးတော့ရခိုင်ကမ်းရိုးတန်းဒေသမိုးလေဝသအခြေအနေဘက်ကိုကြည့်ကြရအောင်ပါ။ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့အရှိန်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်မှာမိုးရွာသွန်းမှုအကောင်ပြီးလေပြင်းထန်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။ရခိုင်ကမ်းရိုးတန်းတစ်လျှောက်မြေပြင်လေတိုက်နှုန်းဟာဆိုရင်တနာရီကိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့လည်းသတိပေးထားပါတယ်။အပြည့်စုံကို VOA သတင်းတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
။ဘင်္ဂလားပင်လယ်အော်မှာလက်ရှိဖြစ်တည်နေတဲ့မုန်တိုင်းငယ်ရဲ့အရှိန်အကြောင်းမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသတစ်လျှောက်မိုးအကောင်ပြီးလေပြင်းတိုက်ခိုက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးတာပါ
လောလောဆယ်တော့လက်ရှိမှာတော့နော်ဟိုဟာပေါ့ဒီဆုံးမပြောတဲ့ဒီဝန်ိုင်းငယ်ဒီပြတ်ထွက်လာတဲ့ဒိန်လိုက်တွေလည်းရှိသေးတယ်ပေါ့နော်နောက်ပြီးတော့ဒီမုတ်တုံအင်းကလည်းတအားအကောင်းနေတယ်အားကောင်းနေတဲ့အကြောင်းလို့ဒီခိုင်ကင်းရုံးတစ်ချောင်းမှာတော့ကျွန်တော်တို့ဟိုပေါ့နော်ဒီနေရတော့နေရီပြင်းနိုင်နေတဲ့အနေအထားရှိတယ်ပေါ့နော်အဲ့ဒါအကြောင်းလို့လည်းကျွန်တော်တို့ဒီထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပေါ့နော်ဒီလေပြင်းတခိုင်မှုတော့ကိုဒီကမ်းဒီခိုင်ကျွန်တော်ဒီနေ့ဒီမှာကျွန်တော်တို့မိုင်40နဲ့ထုတ်ထားပါမယ်ဟုတ်ကဲ့
မုံတိုင်းငယ်ဟာမြန်မာနိုင်ငံတွင်းကိုဝင်ရောက်လာနိုင်ခြင်းမရှိပေမဲ့အဲ့ဒီမုံတိုင်းငယ်ရဲ့အရှိန်နဲ့တနာယီကိုမိုင်40အထိလေပြင်းတိုက်ခိုက်လာနိုင်တာကြောင့်ရခိုင်ကယိုးတဲနဲ့မြဝကျွန်းပေါ်ဒေသတွေကတင်မောတွေကိုမထွက်ဖို့ကိုလည်းတော်တော်ကြုံမှုဥက္ကသတိပေးထားပါတယ
်အဲအဓိကတော့ဟိုပါပေါ့ကံယိုးတဲဒီနေ့ဒီမှာမိုင်40ပြီးထားတဲ့အတွက်ကြောင့်ကျွန်တော်တို့တင်မောတွေမထွက်ဖို့ပေါ့နော်အဓိကတော့ဒီနောက်တစ်ခုကတော့ဒီမိုင်40ဆိုတဲ့အတွက်ကြောင့်လို့ဒီကံရန်ဒေသတွေမှာပေါ့နော် ဒီဒီလိုဒီတိုက်လာတဲ့ဟိုလေပြင်းတိုက်တာတို့ဘာလို့ဒီလိုဖြစ်နေတဲ့တော့ကိုကျိုးတင်သတိပြုနိုင်ဖို့တော့ပေါ့နော်ကျွန်တော်တို့ထုတ်ထားတဲ့နေသားရှိတယ
်။မိုးနိုင်ငံရဲ့အရှင်ကြောင့်ဂျွန်လ17ရက်ညနဲ့17ရက်နေ့အစောပိုင်းတွေမှာရခိုင်ကေအိုတန်းနဲ့အေရဝတီကေအိုတန်းတို့ရှောက်မိုးကြီးပြီးလေပင်းမုန်တိုင်းတက်ခတ်ခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနယ်ကျွန်းရိုးတရုတ်ကြီးရွာမှာတော့ဂျွန်လ17ရက်မိုးလွန်းတဲ့နေ့ကလေပင်းမုန်တိုင်းဝင်ရောက်တက်ခတ်သွားပြီးတေဆုံးသူ2ဦးထိရှိတယ်လို့လူမှုဝန်ထမ်းကေဇေရီးနဲ့နေရာပြန်လည်ချတာရေးဝန်ကြီးဌာနကေဇေရီးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ်။ဟုတ
်ကဲ့ဟိုလေပုံနယ်ကျွန်းပြုံးနယ်ရိုးတရုတ်ကြီးရွာမှာပေါ့နော်စနေ6 2019မိုးလဲနှစ်နာရီခွဲရပါဒီစံတော့တက်ခဲ့တဲ့တူနေ78လုံးလုံးဝပျော်စီးသွားပြီးတော့မှအိမ်တော်စု78စုပေါ့နော်လူကြီး76ဦးရှိတယ်ပေါ့အဲ့ဒီမှာမှာကြားတူမှတူတည်ဆုံးခဲ့တယ်ကြားတူမှတူတန်ရာရရှိခဲ့တယ်အဲ့တော့စုစုပေါင်းတည်ဆုံးသူ2ဦးတန်ရာသူ4ဦးဖြစ်တယ်သူဘေးရန်ခံစားရတဲ့လူကြီးပေါင်းတော့
ဒေါက်တာကျော်မိုးဦးကတော့ဒီရက်ပိုင်းအတွင်းရခိုင်ကယုံတဲ့ဒေသတစ်လျှောက်ကလွဲပြီးကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာမိုးရွာနိုင်ပေမဲ့အားလျော့ချသွားနိုင်တယ်လို့ပြောပါတယ်။ရခိုင်ကယုံတဲ့ဒေသတစ်လျှောက်ကိုတော့လေပြင်းအန္တရာယ်ဆက်ပြီးသတိပေးထားပါလေခင်ဗျာ
။ကိုကောင်းဆန်ဟင်းတည်င်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA အင်္ဂါနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 7 ဂျိုတူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှခင်ပြွေကြေညာပေးပါမယ်ရှင
်။မွတ်စလင်အများစု6နိုင်ငံကပြည်သူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ်သက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုဟန်တာဖို့နောက်ထပ်အမေရိကန်ဖက်ဒရယ်တရားရုံးတစ်ခုကမဲဆွဲဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့မတ်လ2ရက်နေ့ကသမ္မတထရန့်ချမှတ်ခဲ့တဲ့ခီးသွွာလာမှုတွေယာယီကန့်သတ်မိတ်ဟာသမ္မတအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်လှုပ်ဆောင်တာဖြစ်တယ်လို့ဆိုပြီးတော့ဆန်ဖရန်စစ္စကိုမြို့ကဒီအမတ်ကိုအယူခံတရားရုံးကနေဒီအမိန့်ကိုတင်းနှင်းလာနေတော့ကတခဲနဲ့ဆုံးဖြတ်ချက်ချလိုက်တာပါရှင်။အမေရိကန်ရှိနေချုပ် Jeff Sessions ကတော့ဒီကနေ့အင်္ဂါနေ့မှာလွှတ်တော်ရှေ့မောက်ထွက်ဆိုဖို့ရှိပါတယ်။အထက်လွှတ်တော်ကော်မတီရှေ့မောက်မှာရှေ့နေချုပ် Sessions အနေနဲ့ဒီရုရှားတန်အမတ်နဲ့အဆက်အသွယ်လုပ်ခဲ့တာနောက်ဒီပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲကိုယာရုကထုတ်တဲ့ကိစ္စတွေမှာပါဝင်ပတ်သက်မှုရှိမရှိဆိုတာတွေကိုမေးမြန်းခံရမယ့်အနေအထားရှိပါတယ်။အထက်လွှတ်တော်ထောက်လိုက်ရေးကော်မတီကြားနာပွဲကတော့ပြီးခဲ့တဲ့ဒီအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်မွေခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေရဲ့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်ရှင်။ဆွီဒင်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်လွှတ်တော်မှာမိန့်ခွန်းပြောကြားပါရယ်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တင်ပြည့်ရေးနဲ့ငြိမ်းချမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဒီလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုအကြေတွင်ရှင်းလင်းပြောသွားခဲ့ပါရယ် NLD အစိုးရအနေနဲ့ဒီစစ်အစိုးရကိုဝေဖန်ရှုံချတာဖို့ထက်အမျိုးသားပြန်လည်တင်ပြည့်ရေးကိုအလေးထားလှုပ်ဆောင်နေတဲ့အပေါ်မှာသဘောမကျတဲ့သူတွေရှိပေမဲ့လို့ NLD အစိုးရအနေနဲ့ကတော့ဒီဟိုးရင်ကတည်းကစွဲကင်လာခဲ့တဲ့သူ့ရဲ့မူဝါဒအတိုင်းတိုင်းပြည်အနာကအတွက်မရှိမဖြစ်လိုအပ်နေတဲ့ပြန်လည်တင်ပြည့်ရေးကိုဥတီလှုပ်ဆောင်ဒီတဲ့အကြောင်းကိုပြောဆိုသွားပါရစေ။ NLD ပါတီအနေနဲ့ဒီဒီမိုကရေစီနှိကျမဖြစ်သေးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆက်လက်ကြိုးပမ်းနေတဲ့အကြောင်းကိုလည်းတောင်ဆန်းစုကြည်ကပြောဆိုသွားပါရစေ။ရခိုင်ပြည်နယ်အတွင်းပြည်ပခန့်နဲ့ပတ်သက်လို့လည်းဒါဟာတိုင်းပြည်အတွင်းကလူနည်းစုလူမှုအတိုင်းဝိုင်းနှစ်ခုအကြားမှာဖြစ်နေတဲ့ပြဿနာဖြစ်တဲ့အကြောင်းနဲ့ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာဒီလူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကိုလုံခြုံမှုပေးနိုင်မှုအရေးကြီးတဲ့အကြောင်းတွေကိုပြောဆိုသွားပါရစေရှင်
။သတင်းတင်ချက်ကိုမကင်ပြူထွေးကြေညာပေးခဲ့တာပါရှင်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှစွန့်မှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip ဖြစ်ပါတယ်။ဒီမှာရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆင်လို့ချင်းညနေ6နိုင်ခွဲနဲ့9နိုင်အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်9နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစည်းအဝေးကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစည်းအဝေးကိုအပင်းနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်. This program has come to you from the Voice of America.Washington.
From Washington